မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့ရုပ်ရှင်အတွက်ဂျာမနီနိုင်ငံကရုပ်ရှင်ပွဲတော်မှာရရှိခဲ့တဲ့ဆုကိုရိုက်တာနဲ့ထုတ်လုပ်သူတွေဗုဒ္ဓနည်းမှာလက်ခံရယူခဲ့ကြပါတယ်။လုံခြုံရေးအရအမည်မဖော်တဲ့မြန်မာနိုင်ငံကဒါရိုက်တာ၁၀ဦးစုပေါင်းဖန်တီးထားတဲ့ Myanmar Diaries မှတ်တမ်းရုပ်ရှင်အတွက်ဆုကိုတော့ချက်နိုင်ငံသားဒါရိုက်တာ Peter Lom နဲ့ Dutch နိုင်ငံကထုတ်လုပ်သူ Corin van Egret တို့82ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်မှာစုလက်ခံရယူခဲ့ကြတာပါမိနစ်90သာမှတ်တမ်းရုပ်ရှင်ဇာတ်ကားမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးတနှစ်တာအတွင်းပြည်သူတွေကြုံတွေ့ခံစားရတဲ့အကြမ်းဖက်မှုတွေနဲ့အဖြစ်အပျက်တွေကိုမှတ်တမ်းရုပ်ရှင်အဖြစ်ခတ်သွက်သွက်ဖန်တီးတင်ပြထားတာပါဇာတ်ကားအဖွင့်ကိုတော့စစ်တပ်ကအာဏာသိမ်းပြီးကစား Facebook မှာလူသိများခဲ့တဲ့နေပြည်တော်မှာစစ်သားတွေကိုနောက်ခံထားပြီးအမျိုးသမီးငယ်တူအီရိုပစ်ကနေတဲ့ဇာဝင်ကန်းနဲ့စားခဲ့ပါတယ်ဒီဇာလန်ဖန်တီးသူတွေအနေနဲ့ဘာလင်နိုင်ငံတကာရုပ်ရှင်ပွဲတော်ကချီးမြှင့်တဲ့စုကြည့်အဖြစ်ယူရိုငွေ4000ရရှိမှာဖြစ်ပါတယ်